အမေရိကန်ပြည်ထောင်စုအနောက်လယ်ပိုင်းနဲ့မြောက်ပိုင်းမှာတည်ရှိတဲ့မင်နီဆိုတာပြည်နယ်မှာနေထိုင်ကြတဲ့မြန်မာနယ်ပွားတွေဟာအခုကျမတို့အတန်လွှင့်နေတဲ့အချိန်မှာပဲမြို့တော်မန်နီယာပူလစ်မှာရှိတဲ့ပြည်နယ်လွှတ်တော်အစအုပ်ရှိမှာဆန္ဒပြနေကြပါတယ်ဆန္ဒပြပွဲကိုစီစဉ်တဲ့မြန်မာအရေးတက်ကြွလှုပ်ရှားသူကိုအောင်ကိုကိုအတန်လွှင့်ချိန်မတိုင်ခင်မှာပဲဆက်သွယ်မေးမြန်းတဲ့အခါမှာဆန္ဒပြသူဦးရေရာနဲ့ချီတဲ့အကြောင်းသူကအခုလိုစပြောပါတယ
်လူဦးရေ300ပတ်ဝန်းကျင်လောက်ရှိပါတယ်ခင်ဗျာ
ဘယ်နေရာမှာပြမှာလဲရှင်
ကျွန်တော်တို့ဒီမင်းနီဆိုတာပြည်နယ်ရဲ့မြို့တော်ဖြစ်တဲ့စိန်ပေါ်စတိတ်ကက်ပီတယ်ရှေ့မှာကျွန်တော်ဆန္ဒပြပါပါခင်ဗျာ
ဟုတ်ကဲ့ဆန္ဒပြတဲ့ရည်ရွယ်ချက်ကိုတည်ပြရစေရှင
်အဓိကရည်ရွယ်ချက်ကတော့ဒီအနောက်နိုင်ငံနေပြီးတော့အထူးသဖြင့် UN တို့ဘာတို့ကသတင်းအမှားတွေပေါ်မှာအခြေတည်ပြီးတော့ကျွန်တော်မြန်မာနိုင်ငံပေါ်မှာမတရားဖိနှိပ်ဆွတ်ဆွဲနေတာဒီအားလုံးကိုကျွန်တော်စန့်ကျင်နေဆိုတဲ့အကြောင်းကိုကဘာကိုသိစေချင်ပါတယ်အဲ့ဒါနံပါတ်1ပေါ်နံပါတ်2ကတော့မင်းနီဆိုတာပြည်သူတွေအားလုံးကလည်းဒေါက်တာဆန်းစုကြည်နဲ့ရက်တည်နေတယ်ဆိုတဲ့အကြောင်းသိစေချင်ပါတယ်အခုကကျွန်တော်မြန်မာနိုင်ငံကဘယ်တော့မှလူရင်းသာဆိုမရှိခဲ့ပါဘူး။ဘာမှတမိုင်းမှလည်းမရှိခဲ့ပါဘူး။အဲ့ဒါကိုလည်းကဘာကသိနေချင်ပါတယ်။အဲနောက်ဆုံးတစ်ခုကတော့ကျွန်တော်မြန်မာနိုင်ငံဒီမှာဘယ်အကြမ်းဖက်ဖို့ကိုမဆိုကျွန်တော်တို့ဒီကမင်းနီဆိုတာမှာလူနေပြီးအားလုံးကသနာပြပြီးတော့ကျွန်တော်တို့ကဘာကိုသိအောင်လုပ်ချင်တာပါပဲ။အဓိကတော့ဒီအနောက်နိုင်ငံပြားပြရတွေကိုရတန်းရက်စီချင်ပါတယ်။နောက်တစ်ချက်ကလည်းကျွန်တော်တို့မြန်မာနိုင်ငံကဒီမိုကရေစီတည်တံ့မှုပါလိမ့်တယ်။နော်အဲ့တည်တံ့တဲ့ဒီမိုကရေစီမှာအခက်အခဲတွေအများကြီးရှိပါတယ်။အဲ့ဒီကလေးရှိတာကိုလည်းပြည်ပနိုင်ငံကြီးအားလုံးကနားလည်ပေးနေကြပါတယ်။ဒေါ်ဆန်းစုကြည်ပေါ်လည်းနားလည်ပေးနေကြပါတယ်။ကျွန်တော်မြန်မာနိုင်ငံရဲ့အခက်အခဲတွေကိုနားလည်သောအဖြစ်ပြဿနာအသေးလေးကိုအကြီးမဖြစ်အောင်နော်ကျွန်တော်တို့မလုပ်သေးချင်ပါဘူး။အထူးသဖြင့်အနောက်နိုင်ငံတွေနော် UN တို့ကတော့အကုန်လုံးပေါ့ဒီဖိအားပေးတာတွေအကုန်လုံးရပ်တန့်ရပ်ပေးပါတရင်အပံကိုရောင်းယူပါ။နောက်ပြီးတော့တရင်မှားတွေနဲ့ကျွန်တော်တို့မြန်မာနိုင်ငံအပေါ်ဖိအားပေးတာတွေကိုမလုတ်စီချင်ပါဘူးခင်ဗျာအဲ့ဒါဒီကအဲ့ဒါ
အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာနယ်ပွားတွေဟာရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ပြည်ပခါတွေပေါ်နိုင်ငံတကာနဲ့ကုလသမဂ္ဂတို့အနေနဲ့အခြေအနေမှန်ကိုသိရှိစေလိုတဲ့ရည်ရွယ်ချက်နဲ့ဆန္ဒပြနေကြတာမှာအရင်တစ်ပတ်ကတော့နယူးယောက်မြို့မှာစုပေါင်းဆန္ဒပြပွဲတစ်ခုရှိခဲ့ပြီးအခုမနီဆိုတာပြည်နယ်ကလည်းနီးစပ်ရမြို့တွေပူးပေါင်းပြီးတော့ဒီကနေ့ညနေဆန္ဒပြကြတာပါသက်ဆိုင်ရာအာဏာပိုင်တွေကဆန္ဒပြခွင့်ပေးခဲ့ပေမဲ့အတန်ထွက်ခွင့်မပေးတဲ့အတွက်ပိုစတာကင်ဆယ်ပြီးအတန်တိတ်တာဆန္ဒပြရမှာဖြစ်တယ်လို့လည်းကိုအောင်ကိုကပြောပါတယ်ရှင်